တော်သူမျိုးရီကိုခုလိုတက်ဆုံမြင်မြန်ဝင်ပြရတဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။အဲကျွန်တော်လည်းကျေးဇူးတင်ပါတယ်
။ဟုတ်ကဲ့။အခုကြောက်သူဟာဆိုလို့ရှိရင်ဘဝမျိုးစုံကျင်လည်ခဲ့တဲ့သူတူဆွေစုံရပုံကိုတူလို့ဖြစ်နေလေ။အခုမြန်မာပြည်မှာဆိုလို့ရှိရင်ရုပ်ရှင်မင်းသားဘဝမှာလည်းအောင်မြင်ကြကြခဲ့တယ်။အခုနောက်ပိုင်းမှာဒီလူမှုရေးလုပ်ငန်းတွေ၊နိုင်ငံကူညီမှုအသင်းလုပ်ငန်းတွေမှာလည်းတော်တော်လေးကိုတကယ်တိုင်းသိပြည်သိအောင်မြင်ကြကြနေတဲ့အဖွဲ့အစည်းဖြစ်တယ်ပေါ့နော်။ဒါမအောင်မြင်သင့်တဲ့ကိစ္စမှအောင်မြင်နေတယ်ပေါ့ဒီဟာမျိုးကတော့ဒါပေမဲ့တခြားဒီနိုင်ငံရေးလူမှုရေးကိစ္စတွေလည်းအများကြီးအပြင်းမလုပ်နေတာတွေရှိပါတယ်ဆိုတော့ကျွန်တော်တို့ပထမဆုံးမေးချင်တာကတော့အခုမကြခင်နိုမလာရှင်းနေမှာကျင်းပါတော့မယ်ရွက်ကောက်ပွဲအကြောင်းလေးနည်းနည်းမေးချင်ပါတယ
်ဟုတ်ကဲ့
အခုဟိုဒီလာမယ့်ရွက်ကောက်ပွဲမှာမင်းသားမင်းသမီးတွေအရင်ရွက်ကောက်ပွဲနဲ့မတူဘဲနဲ့ဒီဟိုပေါ့နော်စီယုံရေးလုပ်ငန်းတွေတချင်းတွေဆိုပြီးတော့လှုပ်ကြတာတွေကမ်ပိန်းတွေလှုပ်ကြတာတွေအများကြီးကျွန်တော်တို့တွေ့ရပါတယ်ဆိုတော့ဒီလိုဟာတွေဟာပြောင်းတိုးတက်ပြောင်းလဲလာတဲ့လက္ခဏာတွေလားဥကြောသူအနေနဲ့ဘယ်လိုမြင်မိပါသလဲရုပ်ရှင်မင်းသားအမှုပညာရှင်တွေပါဝင်နေတဲ့ကိစ္စပေါ့
ဒီအမှုပညာရှင်တွေပါဆိုတာအမှုပညာရှင်တွေကဒါပြည်သူလူထုကိုစားပြုနေရတဲ့သူတွေပြည်သူနဲ့တစ်ထက်တည်းကြတယ်အဲပြည်သူလူထုခံစားနေရတာအမှုပညာရှင်တွေခံစားရတယ်အဲ့တော့ပြည်သူလူထုတွေကလူချင်းတဲ့အရာတခုကိုဒါတွေကအမှုပညာရှင်တွေကလည်းဟိုတဒတာအားဝင်ပါဝင်ခြင်းဖြစ်ပါတယ
်ဥကြောဆိုတာဆိုလို့ရှိရင်ဒီပြီးခဲ့တဲ့ဆော့ဆော့ကျွန်တော်ပြောသလိုရှိုးဝါရောင်ဒေါ်လာရေးမှာလဲတကယ်ကိုထက်ထက်ဝင်ဝင်ပါဝင်ခဲ့တယ်ဒီဟိုအဲ့ဒီအတွက်လဲဟိုဟာအာနာဘိုင်ရဲ့ဖန်စီထင်းချုပ်တာမျိုးတွေပါလေခံခဲ့ရတဲ့အနေအထားမျိုးတွေရှိတယ်ပေါ့နော်ဆိုတော့အခုနောက်ပိုင်းမှာအဲ့လိုမျိုးနိုင်ငံရေးလှုပ်ရှားမှုတွေရှိလာခဲ့တဲ့အတွက်နိုင်ငံရေးမှာဝင်မှုလားဆိုပြီးတော့ပြောကြတာတွေလဲဥကြောစုကိုယ်တိုင်လဲကြားမှာအပြင်မှာလဲကျွန်တော်တို့ကြားနေကြတယ်ပေါ့နော်နိုင်ငံရေးကိုဘာကြောင့်ဝင်မလုပ်တာလဲ
နိုင်ငံရေးကိုကြောင့်လုံးချင်စေမရှိဘူး။ဘာဒီနိုင်ငံရေးပါတီထောင်းနဲ့ဆိုတာသတ္တန်သူ့အတိုင်းအတာတခုရှိတယ်။ကျွန်တော်ကပြည်သူလူထုကိုပဲလူအပ်တဲ့ဟာလေးတွေကျွန်တော်တို့ဖြည့်ဆည်းပေးရတာပဲကျွန်တော်စိတ်ချနေတဲ့ကြည်နူးတယ်။အဲ့တော့ဒါကျွန်တော်တို့ကဒီနိုင်ရေးကျန်းမာရေးပညာရေးကဘာဘာဘေးတွေလှုပ်ပြေးနေရတာဒါပြည်သူလူထုအတွက်အကူအညီပေးနေတာဒါတနည်းအားဖြင့်အစိုးရကိုတစ်ဖက်တစ်လမ်းအထောက်အကူပြုပေးနေတဲ့အဖွဲ့လေး။အဲ့တော့ဒါကျွန်တော်တို့လုံးတဲ့အတိုင်းဒါ limit တက်လာတယ်ဆိုရင်ဒါကျွန်တော်တိုင်းပြည်အုပ်ချုပ်တဲ့အစိုးရလိုအပ်လို့ကျွန်တော်တို့ရဲ့ကူညီမှုတွေမြင့်မားလာတယ်လို့ပဲကျွန်တော်သုံးသပ်ပါတာ
ဟုတ်ကဲ့ဟိုအခုဟိုမကြသေးခင်ကပဲဒီရွက်ကောက်ပွဲကိုယ်စားလှယ်လောင်းတွေရွေးချယ်ကြတဲ့နေရာမှာတချို့ကိစ္စတွေမှာဟိုဥပမာ NLD ကိုပဲကျွန်တော်တို့တည်ထားပြီးကြည့်ကြမယ်ဆိုရင်ပေါ့နော်သူကတကယ်ဟိုအတိုက်ခံ NRG ပါတီဖြစ်နေတော့NLD ပါတီကနေကိုယ်စားလှယ်လောင်းတွေရွေးတဲ့နေရာမှာနိုင်ငံရေးမှာအရင်ကအစဉ်တစိုက်လှုပ်လာခဲ့တဲ့အစဉ်အလာရှိတဲ့သူတွေပေါ့နော်ဥပမာ88မျိုးဆက်တို့လိုမျိုးလူတွေပါမလာတဲ့အပေါ်တချို့ကပြောကြဆိုကြတာတွေဝေဖန်တာတွေရှိပါတယ်အဲ့ဒီပေါ်မှာဥချောသူဘယ်လိုများတင်ပြပေးလဲ
ဒါကတော့ဒီ NLD ရဲ့သူလှုပ်ထုံးလုပ်နေရဘယ်လိုရှိရစားကြကြော်လဲနားမလဲဟိုသိလည်းမသိဘူးပေါ့လေမမာတော့ဒါဘယ်သူပဲဖြစ်ဖြစ်ဟိုတိုင်းပြည်အတွက်တကယ်ဟိုကိုကျိုးဆွတ်ပြီးအနစ်နာခံမဲ့သူတွေဘာသာဟိုဘာမှဆိုရင်ဒါတော့ညိုတင်းလို့ပါလို့ရှိရဲအဲသူတို့လည်းဒါအမှန်မှတော့ပါသင့်တယ်ဒါမဲလည်းပြီးသင့်တယ်ဒီဟာတွေကတော့တိုင်းပြည်အတွက်အနစ်နာခံလုပ်မဲ့သူမှန်တယ်များဟိုဒါကျွန်တော်ကမဲပေးရမယ်အနေထားမျိုးဒါပြည်လူထုမှဒီလိုအတွေ့အော်တွေရှိဖို့အရေးကြီးပါတယ
်လက်ရှိအစိုးရလုပ်နေတဲ့ပြောင်းလဲရေးအပေါ်မှာဘယ်လိုမြင်သလဲအဲ့ဒီနောက်ဆက်တွဲအဖြစ်နဲ့ NLD အနေနဲ့ရောတကယ်ပြောင်းလဲမှုတွေဖော်ဆောင်နိုင်မလားဆိုတော့ကျွန်တော်မေးချင်ပါအ
ဲ့ဒါတော့ဥပမာ NLD ပဲနိုင်နိုင်ကြံ့ခိုင်ရပဲပြန်နိုင်နိုင်ဟိုနိုင်တဲ့သူတွေကတကယ်နိုင်တဲ့အလျောက်ကိုပြည်သူလူထုအတွက်ကိုလှုပ်ပေးဖို့အရေးကြီးတယ်အရေးကြီးကကျွန်တော်တို့ပြရဟိတသမားတွေပြရဟိတအသင်းအဖွဲ့တွေရဲ့ဒီပြည်သူလူထုကိုကူညီရတဲ့အတိုင်းဒါရော့ကျသွားဖို့အရေးကြီးတယ်ဒါမှလည်းတိုင်းပြည်ကငြင်းငြမ်းသာတယ်တိုင်းပြည်ဖြစ်မယ်လို့ကျွန်တော်ယုံတယ
်ဟုတ်ကဲ့နောက်တစ်ခုလူအခုရွက်ကောက်ပွဲနဲ့ပတ်သက်ပြီးလူပြောများနေတာမဲစင်းကိစ္စဆိုရုပ်ကောက်ပွဲမတိုင်ခင်လေးမှာပဲမကြသေးခင်ကပဲသူတို့တကောင်စင်းနေကောက်ထားတယ်တိန်တော်ဘယ်နှယောက်ရှိတယ်အသက်ဘယ်လောက်ရှိတယ်ဆိုတာလဲအစိုးရရှိမှစင်းနေရှိထားပြီးသားဒါပေမဲ့အခုမဲစင်းလုတ်တဲ့နေရာမှာသူတို့အခက်ခဲတွေမျိုးမျိုးရှိနေတယ်ဥပဒေတွေလည်းအမျိုးမျိုးသူတို့ထုတ်ပြန်နေအဲ့ဒီအပေါ်မှာဘယ်လိုမြင်မိပါလဲ
အဲ့ဒါဒါဒီမဲရွေးကောက်ရေးအဖွဲ့ပေါ့လေဗာကော်မရှင်ကော်မရှင်အဖွဲ့ရဲ့လူအပ်ချက်လို့ပဲဒါကျွန်တော်မြင်တယ်ဗာကော်မရှင်ဥက္ကဋ္ဌကိုယ်တိုင်က30ရာခိုင်နှုန်းမဲ့သူမှန်ကန်ကြောင်းအာမခံတယ်ဆိုတရားဝင်ကြီးပြောထားတဲ့အတွက်ဒါကတော့သူတို့ရဲ့အားနည်းချက်ပဲဒါတွေကဟိုပြည်ပနိုင်ငံကလည်း budget တွေလည်းချပေးတယ်ချပေးတဲ့ဟာကိုတေချာထိရောက်မလုပ်တာကတော့ဒါဟိုအင်မတန်ဟိုဒါတိုင်းပြည်အတွက်အရေးကြီးတဲ့အချက်တစ်ချက်ပဲဆုံးရှုံးမှုတွေအများကြီးဖြစ်သွားနိုင်ပါတယ
်တချို့ပြောကြတာဟိုထောက်ပြကြတာကဘာကြောင့်လဲဆိုတော့ရုပ်ကောက်ပွဲကော်မရှင်ဒီ ဘယ်မလိုက်ဖဲနဲ့တမတမကြကြအလဲရနေပြီးတော့ရပ်တည်ပေးရမယ်ကော်မရှင်ဖြစ်တယ်ဘယ်နိုင်ငံမှာဖြစ်ဖြစ်ပေါ့နော်ဒါပေမဲ့ဒီမြန်မာနိုင်ငံကအနေထားအရာဆိုလို့ရှိရင်ရွက်ောက်ဘက်ကော်မရှင်ဟာလက်ရှိအစိုးရဘက်ကိုရိတ်နေတယ်အစိုးရကြိုက်တာကိုလိုက်ပြီးလှုပ်ပေးနေတယ်ဆိုတော့ဝေဖန်မှုတွေရှိနေလို့အဲ့လိုမျိုးမေးကြည့်
တော့ရတော့ဒါဟိုကိုကိုကိုအတိဆုံးမဲ့ပေါ့လေဒါကျွန်တော်ကဘေးကနေဝေဖန်နေဆိုတာဟိုအလကားပဲဟိုဘာကြောင့်ကျွန်တော်တို့ဒီမှာကျွန်တော်တို့အိမ်တော်စုစင်းစင်းဒါကျွန်တော်ရောက်ခမကြီးဆုံးသွားရောက်ခမကြီးတော့မှပါတယ်ဆုံးသွားတဲ့လူတော့မှမဲပေးခွင့်ရှိတယ်အိမ်မှာကျွန်တော်တို့ညဟိုနှစ်ရှင်လာများအကျူတူကနေခဲ့တဲ့ကလေးတွေဒီကျွန်တော်တို့အိမ်ဝိုင်းကူညီပေးနေတဲ့ကလေးတွေကြတော့မပါဘူးဒါတကောင်စင်းနဲ့လည်းပါတယ်သူမဲပေးတဲ့ချိန်မပါလာဘူးအကျွန်တော်သားသမီးတွေကြတော့လည်းပါလာတယ်အဲ့တော့ဓာမျိုးတွေကတော့နည်းနည်းလွဲမမှုတွေကတော့ရှိနေတယ်အရင်ပထမတစ်ချိန်တုန်းကဆိုကျွန်တော်တို့နာမည်တော့ပါတယ်သူတော့အိမ်လိပ်စာမှားနေတယ်ဒါတွေကမဲပေးတဲ့အချိန်ကျတော့အိမ်လိပ်စာမှားရင်ဒါပြဿနာကျနိုင်တယ်အဲ့တော့ကျွန်တော်တို့ကဒါကိုပြန်ထောက်ပြပြန်ပြင်ခိုင်းရတယ်အမိသားတွေရှိတယ်
အဲ့လိုပြန်ပြင်ခိုင်းတဲ့နေရာမှာအခက်အခဲရှိလားသူတို့လွတ်လပ်ကူကူပဲပြင်ပေးသလား
အခက်အခဲတော့မရှိပါဘူးဟိုမှတ်မှန်ကန်ကိုပြန်ပြင်ပေးပါတယ်အဲ့ဒါတော့
အခုအစိုးရအပြောင်းလဲမဖြစ်ခင်မှာပြုလုပ်ခဲ့တဲ့ဒီရွက်ောက်ပွဲနဲ့ဒီဒီအခုလာမဲ့ဒီနိုဝင်ဘာရွက်ောက်ပွဲကွာခြားမှုတွေဘာတွေများမြင်မိသလဲသတိထားမိသလဲ
ကွာခြားမှုကတော့ဟိုတပွဲတပွဲအပုတ်ချနေရတယ်ဟိုနာမည်ဖြတ်တာမျိုးဒါမျိုးရတာမလုပ်တင်ကိုယ့်အလုပ်ကိုလုပ်ပြမယ်ကိုပြည်သူအတွက်ဘယ်လောက်လုပ်ပေးနိုင်လဲလုပ်ပေးနိုင်တယ်ဆိုတာကိုအာမခံချက်အတိုင်းနိုင်သွားရင်လည်းဒါလုပ်ပေးရမယ်ဟိုရွေးကောက်ပွဲလုပ်ခံကြီးကြမှာဗျာအင်လိုက်အားတိုင်းနဲ့ဟိုဘာအလုပ်တွေလုပ်ပြနေရတော့ဒါအသေးပဲမရှိတဲ့လုပ်ရက်ပဲ
ဟုတ်ကဲ့နောက်တစ်ခုကဒီမကြသေးခင်ကပဲမြန်မာနိုင်ငံဒေတာတော်တော်များများမှာရေကြီးမိုးမိုးတဲ့ရေကြီးမှုတွေကြီးကြီးကျယ်ဖြစ်ခဲ့တယ်။အဲကလေးမျိုးတို့ချင်းတောင်လို့ဆိုရင်တော်တော်လေးအထိနာတာပေါ့နော်။အေယာဝတီတိုင်းစကိုင်းတိုင်းအစုံမဲ့မကွေးတိုင်းအပါဝင်။ဆိုတော့အဲ့လိုနေရာတွေမှာတချို့ပြောကြတာတကယ်ဆိုးဆိုးဝါးဖြစ်ခဲ့တဲ့နေရာတွေမှာဒီသူတို့အိမ်နေပြောင်းရွှေ့ရတာပါရှိတော့အိမ်တော်စင်းနေပါလေပျောက်မဲစင်းနေပါလေလည်းဟိုရောက်ဒီရောက်တွေဖြစ်တဲ့အခါကျတော့ဒီနေရာတွေမှာရွက်ောက်ပွဲမလုပ်သေးဘဲနဲ့ဆိုင်ငံထိုင်နောက်ကြပြီးမှလို့ရင်ကောင်းမလားဆိုပြီးပြောဆိုကြတဲ့အပေါ်မှာရောဘယ်လိုမြင်နေလဲ
အသာတော့ကျွန်တော်အနေနဲ့ကတော့ဟိုရွေးကောက်ပွဲလုပ်တဲ့ဆိုရင်တရက်တည်းတစ်ချိန်တည်းမှာလုပ်တင်တယ်ဒါဟိုစနစ်ကြအောင်လည်းဒီကအများဆုံးဒီအောင်စည်ရင်ပြန်ကောက်ဖို့တော့အရေးကြီးတယ်ဒါတော့တစ်ချိန်တည်းပြန်လည်းလုံးမှဒါမှန်ကန်မှုရှိမယ်နောက်တူဟိုမဲဆန္ဒရှင်တွေဆိုပြီးတော့တက်လာရင်ဒါမှားရွံ့မှာပဲဒါကြိုတင်မဲပေးရတဲ့စနစ်တွေဒီဟာတွေရတယ်အဲ့တော့အမှားရွံ့နေရှိနိုင်မှာ
โอเคအဲ့ဒီကြိုတင်မဲဆင်းကိုလည်းကျွန်တော်နောက်မေးချင်တာပါဆိုတော့မြန်မာနိုင်ငံထဲမှာကြိုတင်မဲဆင်းရှိလို့အထူးဖြင့်ပြည်ပမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံမှာတွေကိုကျွန်တော်တို့တန်းနဲ့ချီပြီးရှိတယ်ဒါပေမဲ့တကဘာလုံးအတိုင်းအတာနဲ့ပြည်ပကိုရောက်နေတဲ့မြန်မာနိုင်ငံသားတွေရဲ့အရေးတွေဟာတောင်းကနာမဲ့ရှိတယ်ဆိုပြီးတော့ရွေးကောက်ဖက်ကော်မရှင်ကပြောထားတယ်ဆိုတော့အဲ့ဒီအပေါ်မှာဘယ်လိုမြင်မိလဲတော်လေးကနားကွာနေတယ
်ဒါကတော့ဘယ်လိုသူတို့ဘယ်လိုသတ်မှတ်လဲမသိဘူးပြည်ပရောက်မြန်မာနိုင်ငံသားတွေကမြန်မာလူမျိုးမဟုတ်ဘူးလို့ပဲစူဂျနာလာဒါရတော့သူဒီတန်ယုံရဲ့အဓိကလူအချက်လည်းပါတာပေါ့လေဒါတချို့ကြတော့အခြေအနေရဟိုတရားဝင်မလာဘဲနဲ့လာအလုပ်လုပ်တဲ့လူမျိုးတွေရှိတယ်ဒါမျိုးကြတော့တရားမဝင်ဖြစ်သွားတဲ့အပိုင်းလားဒါရတော့ဟိုကျွန်တော်လည်းလိုက်မမိဘူးအဲ့ဒါတော့
တရားတာမတရားတာဆိုတော့ရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်ပေါ်မှာလည်းမူတည်မဲ့နောက်အာဏာပိုင်တွေကအခုတချို့လုပ်နေကြတာလည်းရှိတယ်ပေါ့နော်ဒီမေယာဖို့အတွက်သူတို့ကမ်ပိန်းလုပ်တဲ့နေရာမှာပတ်စံနေတုံးတဲ့နေရာမှာနိုင်ငံတော်လက်ရှိအနာဂတ်ပါတီကိုဆိုလိုတာပါနိုင်ငံတော်ဘတ်ဂျက်ထဲကတုံးသလားသူတို့ကိုယ်ပိုင်ငွေတုံးသလားပါတီရမငွေတုံးသလားဆိုတော့ကျွန်တော်တို့ကိုယ်ပဲပြောမသိနိုင်ဘူးအဲ့လိုမျိုးဝင်လင်းမြင်တာမရှိတဲ့ကိစ္စတွေရော
ဒါတချို့ရှိရတဲ့ဥပါဒီဥမာအခုလက်ရှိအနာဂတ်ဒီကြံခံရေးဒီစီယုံရင်စင်းတဲ့ဟိုအရာဝီတိုင်းမှာစီယုံရင်စင်းတဲ့လေဒီဒီစပီဘုတ်တွေအဲ့ဒါရေဘေးဖြစ်တုန်းကဟိုပြည်ပနိုင်ငံတွေလှူထားတဲ့စပီဘုတ်ဆိုတာကိုကျွန်တော်တို့ကြားတယ်။ဘာဖြစ်လို့ဒီအဲ့ဒါရေပြေတို့ကဖြစ်တယ်မှာဒီလိုလှေနဲ့မကူညီဘဲနဲ့ဒီမဲဆွဲတဲ့နေရာမှာဘာလို့ဒီစပီဘုတ်တွေနဲ့ဘာလို့ဟာလုပ်လဲဒါရရတော့အများကြီးပေါ့ဟုတ်လားဒီလိုပြောရင်လည်
းဟုတ်ကဲ့ဒီရွက်ကောက်ပွဲမှာအခုနိုင်ငံတကာကနေလာပြီးစောင့်ကြည့်ကြဖို့အတွက်ဟိုအစိုးရကလည်းရွက်ကောက်ပွဲကော်မရှင်ကလည်းခွင့်ပြုထားတယ်သူတို့လည်းလာကြမယ်ပေါ့နော်တပေါ်နိုင်ငံတကာမှာနာမည်ကြီးနေတဲ့ကာတာစင်တာတို့လိုမျိုးအော် EU ကဒီရွက်ကောက်ပွဲစောင့်ကြည့်အဖွဲ့တွေလိုမျိုးအာဆီယံလိုမျိုးဂျပန်လည်းသူတို့ကိုယ်စားလှယ်အဖွဲ့လုပ်မယ်ပြောပါတယ်သူတို့အနေနဲ့ကဘယ်လောက်များဒီရွက်ကောက်ပွဲတမတ်ကြတဲ့ဒီရလတ်တွေထွက်လာဖို့အတွက်ဘယ်လောက်ထိဘယ်လောက်များထိရောက်အောင်လှုပ်ဆောင်ပေးနိုင်မလဲဘာလို့ဆိုတော့တချို့တိုင်းသားဒေသတွေဝေးလံခေါင်ဖျားတဲ့ဒေသတွေမှာဘာဖြစ်နေမလဲဆိုတာမီဒီယာတွေကလည်းစောင့်ကြည့်နိုင်မှာမဟုတ်ဘူးရန်ကုန်လိုမျိုးကြီးတွေမှာတော့ နိုင်ငံတကာဆောင်ကြည့်တဲ့သူတွေလည်းရှိကောင်းရှိနိုင်တယ်။သတင်းမီဒီယာတွေကလည်းအများအားဆောက်ကြည့်မဲ့လူတွေများတယ်။ဒါပေမဲ့နေစုံနယ်ပြားဒီဝေးလံခေါင်ပြားတဲ့တိုင်းသားဒေသအပေါင်းဝင်ဒီတိုင်းဒေသကြီးတွေကမြို့ငယ်လေးတွေမှာဆိုလို့ရှိရင်ဘာတွေဖြစ်မလဲဆိုတော့အတိအကျမသိနိုင်တော့သူတို့အနေနဲ့ဘလောက်ထိများလှုပ်ပေးနိုင်မလဲ
။ဒါဒီဆောင်ကြည့်တဲ့အဖွဲ့တွေမမီဒီယာတွေရဲ့ဒီတမတ်ချမှုကအရေးကြီးတယ်။ဥပမာဟိုငွေကြီးနဲ့တော့၎င်းလုတ်ပိုင်ခွင်းနဲ့တော့၎င်းအခွင့်အာဏာရတော့၎င်းမတိမ့်မရင်ဖြစ်သွားဖို့အရေးကြီးတယ်။မှန်မှန်ကန်ကန်ဟိုတကယ်ဟိုဒီမြန်မာနိုင်ငံရွေးကောက်ပွဲမှန်ကန်မှုရှိမရှိဆိုရက်ဒီရည်ရွယ်ချက်နဲ့ဒေသမှန်မှန်ကန်ကန်လုတ်ခွင့်ရဖို့အရေးကြီးတယ်။ဟိုကိုရီးယားကြည့်ချင်းတယ်ဆိုမှလည်းတချို့နေရာတွေကတားမြစ်တာတွေပါလေဒါတွေလည်းရှိနိုင်တယ်။အဲ့တော့ဒါတွေကလည်းဟိုနှစ်ဖက်နှစ်ဦးနှစ်ဖက်အစိုးရပိုင်းကရောဒီစောင့်ကြည့်ရေးအဖွဲ့တွေကလည်းပွင့်လင်းမြင်သာစွာနဲ့ဒါလောက်ကြဖို့အရေးကြီးပါတယ
်ဟုတ်ကဲ့ဒီတက်မတော်ဟိုဒီစစ်တပ်ဝင်းနေတဲ့မှာလုံမဲ့ရွက်ောက်ပွဲတွေကိုဟိုတလောလေးကတော့ပထမကတော့သူတို့ခွင့်မပြုဘူးဆိုတဲ့အတန်းတွေထွက်နေပြီဟိုတလောလေးကတော့ရွက်ောက်ပွဲကော်မရှင်အားစစ်တပ်ကတော့သူတို့လာဆောင်ကြည့်ခွင့်ပေးမယ်လို့တော့ပြောပါတယ်ဒါပေမဲ့အရင်ရွက်ောက်ပွဲတွေမှာကြုံမှုတဲ့ဒီလူတွေအတွေ့အကြုံရအဲ့ဒီမဲတွေဟာဘယ်လောက်ထိများပွင့်လင်းမြင်သာမှုရှိမလဲစစ်သားတွေရဲ့မဲတွေဟာတမရကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမရအောင်လည်းလဲဟိုတေးရက်ကပဲသူပြောလိုက်ပါတယ်သူတို့စစ်တပ်ကိုပဲဒီသစ္စာရှိရှိသူတို့မဲထဲကြဖို့ပုံစံမျိုးတော်ဝတ်ပြီးတော့သူတတိပေးတဲ့ပုံစံမျိုးပြောထားတာရှိတော့စစ်သားတွေအနေနဲ့ဟောသူတို့တကယ်ရင်ထဲမှာရှိတဲ့သဘောကအနေဒီပဲဖြစ်ဖြစ်ကြံ့ခိုင်ဖွံ့ဖြိုးရေးဟောပြည်ထောင်စုကြံ့ခိုင်တဲ့ဖွံ့ဖြိုးရေးပါတီပဲဖြစ်သူတို့ရင်ထဲမှာတကယ်ရှိတဲ့ပါတီကိုမဲထဲပိုင်ခွင့်ရှိပါမလား
ကြတော့ဒီမဲထဲတဲ့သူတွေဟောတက်မတော်သားပဲဖြစ်ဖြစ်ဆရာဝန်ပဲဖြစ်ဖြစ်အင်ဂျင်နီယာပဲဖြစ်ဖြစ်ကျောင်းသားပဲဖြစ်ဖြစ်ကိုယ့်ရဲ့အနာဂတ်ကအကောင်းဆုံးဖြစ်အောင်ဒီမဲတစ်ချက်ကအရေးကြီးတဲ့စာကိုဒါကိုဆုံးဖြတ်ပြီးတော့မှမှန်မှန်ကန်ကန်ဟိုတကယ်ကိုလုတ်ပိုင်ခွင့်အရာကိုထည့်ကြဖို့ပဲအရေးကြီးပါတယ်
ဦးကျော်သူရောရုပ်ောက်ပေါ်မှာမဲထည့်ပါမလား
ထည့်ပါမှာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျ